Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 19ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်လေးကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါရှင်။ကျမကတော့ဆုမြတ်မမ။ဂါဇာစစ်ပွဲအလွန်ဒီပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အမေရိကန်နဲ့အစ္စရေးကြားမှာသဘောထားကွဲလွဲမှုတွေဖြစ်နေပါတယ်။မြန်မာနိုင်ငံမှာတော့အကျဉ်းချခံထားရတဲ့တရင်သမား43ယောက်ရှိပြီးတော့ကမ္ဘာမှာဒီအကျဉ်းသမားတောင်ချထားတဲ့နိုင်ငံဒုတိယအများဆုံးဖြစ်တဲ့နိုင်ငံဖြစ်တယ်လို့ CPJ ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်ထဲမှာတော့ဒီတန်ချိန်15တန်းလောက်ရှိတဲ့လစ်သီယမ်တပ်တုတွေတွေ့ရှိထားတယ်လို့ထိုင်းအစိုးရကပြောကြားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာဒီကနေ့တိုက်ပွဲကအတော်လေးကိုပြင်းထန်နေပြီးတော့စစ်ကောင်စီတပ်ဘက်ကလေးကြောင်းကနေဘုံကျဲတိုက်ခိုက်နေပါတယ်။
ကမ်းမှာဖြစ်တယ်ဗျ။အခုတမန်ကျွန်တော်ကလည်းပြင်နေရတယ်။ကမ်းမနေမှာပြင်နေကြတယ်။ဘယင်ဘုံနေနဲ့လည်းချင်းနေတယ်။တမန်ချင်းတော့ဗျ
။မိုးမိတ်ဒေသခံပြောပြပေးခဲ့တာပါရှင်။ရှမ်းဘက်ကစီရဲအခြေအနေသတင်းအပြည့်စုံနဲ့အတူတပည့်ရဲမြို့နယ်ထဲမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာအရသာပြည်သူတွေတပ်ဖြတ်ခံနေရပါတယ်။စီရဲပြည်ပခပြင်းထန်နေတဲ့ကရင်နီပြည်ခေါ်ကယားပြည်နယ်မှာတိမ့်နေချီတဲ့ဒေသခံတွေနေထိုင်ရှင်သန်ရေးခက်ခဲလာနေပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာသတင်းသမားအများဆုံးအဖမ်းခံရတဲ့ဒုတိယမြောက်နိုင်ငံဖြစ်တဲ့အတွက်သတင်းသမားတွေရင်ဆိုင်နေရတဲ့ခက်ခဲစိန်ခေါ်မှုတွေကိုလည်းပြောပြပေးမှာပါ။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမျက်မွန်နဲ့အတူတင်ပြပေးပါမယ်ရှင
်။ဂါဇာကမ်းမြောက်ဒေသမှာဒီစစ်ပွဲအလွန်ပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အစ္စရေးနဲ့အမေရိကန်ကြားမှာသဘောထားကွဲလွဲမှုတွေဖြစ်နေပါတယ်။ဂါဇာစစ်ပွဲလွန်ကာလကြာရင်ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့အစီအစဉ်ကိုသူ့အနေနဲ့ဆန့်စင်ကတ်တုကွက်တဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်ဘဲနဲ့အရှေ့လယ်ပိုင်းဒေသရေရှည်လုံခြုံရေးနဲ့ဂါဇာပြည်နယ်တိစောက်ရေးစိန်ခေါ်မှုတွေကိုဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရမက်သျူးမီလာကကြာတာပြည်နယ်တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Without a tangible path to the establishment of a Palestinian state, there are no other partners in the region.
Palestine နိုင်ငံတည်ထောင်နိုင်မဲ့လက်တွေ့အစီအစဉ်တွေမရှိရင်ဂါဇာပြည်နယ်တိစောက်ရေးကိုဒေသရင်းဘယ်မိဖက်နိုင်ငံကမှကူညီမှာမဟုတ်တလို့အစ္စရေးရေရှည်လုံခြုံရေးအတွက်ဒေသရင်းဘယ်နိုင်ငံကမှအစ္စရေးနဲ့ပူးပေါင်းကူညီမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဂျာယီဌာနပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။ဒါဟာလက်တွေ့အခြေအနေဖြစ်ပြီးတော့အမေရိကန်ကဖိအားပေးနေတာမဟုတ်ဘူးလို့ပြောခွင့်ရမက်သျူးမီလာကထောက်ပြသွားပါတယ်။အစ္စရေးမှာလူပေါင်း1400ထက်မနည်းသေဆုံးပြီး200ကျော်တစားကံအဖြစ်ဖမ်းဆီးခံသွားရတဲ့ဟမတ်စစ်သွေးကြွရဲ့တိုက်ခိုက်မှုနောက်ပိုင်းအမေရိကန်အစိုးရကအစ္စရေးဘက်ကရပ်တည်ခဲ့ပါတယ်။ဟမတ်စစ်သွေးကြွအဖွဲ့ကိုအမြင့်ပြတ်ချေမှုန်းမယ်လို့ဆိုပြီးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအတွင်းမှာပါလက်စတိုင်းပြည်သူတွေသေဆုံးနေတဲ့အပေါ်အမေရိကန်အစိုးရကအစ္စရေးကိုသတိပေးခဲ့တာရှိပေမဲ့မဟာမိတ်နှစ်နိုင်ငံကြားသုံးလအတွင်းထင်သာမြင်သာသဘောထားကွဲမှုကအခုမှဖြစ်တယ်လို့အကဲခတ်တွေကတုံ့တက်ကြပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်နိုင်မဲ့လက်တွေ့ဆောင်ရွက်မှုရှိမှသာဂါဇာပြည်နယ်တိစောက်ရေးနဲ့ပါလက်စတိုင်းဥဆောင်တဲ့အစိုးရဂါဇာမှာအုပ်ချုပ်နိုင်ရေးပါဝင်ကူညီမယ်လို့ဒေတာရင်းကအာရဗ်နိုင်ငံတွေကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုကတိပြုထားတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်ရှင်။
ဂါဇာတောင်ပိုင်းဘက်ကိုထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေချိန်မှာပဲအစ္စရေးနိုင်ငံရေးနဲ့စစ်ရေးခေါင်းဆောင်တို့ကြားမှာအပြစ်ရရေးသဘောထားကွဲမှုတွေထွက်ပေါ်လာနေပါတယ်။ဂါဇာမြောက်ဖက်ပိုင်းမှာတိုက်ပွဲရော့ကျလာပေမဲ့တောင်ပိုင်းကအဓိကမြို့ကြီးခမ်ယူနယ်မှာလေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောနေချိန်မှာပဲအစ္စရေးစစ်ရေးကက်ဘိနက်ဝန်ကြီးကအပြစ်ရဖို့လိုပြီလို့ထုတ်ပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဟာမတ်တို့နဲ့အပြစ်ရရေးကိုတင်းခံလာချိန်မှာပဲဝန်ကြီးဒုဗိုလ်ချုပ်ကြီးဂါဒီအိုင်ဇန်ကော့ကဂါဇာမှာတစားကန်တွေပြန်ပြီးတော့လွတ်မြောက်ရေးအတွက်ပို့ပြီးတော့မှရှေ့ကြတဲ့အပြစ်ခတ်ရက်စဲမှုလိုနေပြီလို့ထုတ်ပြောလိုက်ပါတယ်။ Israel Channel 12ရုပ်သံသတင်းစင်ကိုမနေ့ညတုန်းကအင်တာဗျူးပေးတဲ့အခါမှာတော့ဒူဘိုဂျိုကြီးအိုင်ဇန်ခော့ကစီရေးအရာဖိအားပေးမှတစားကန်တွေပြန်လွတ်မယ်ဆိုတာကတော့စိတ်ကူးရင်သာပဲဖြစ်တယ်။အခုချိန်ထိစစ်ပွဲရဲ့ရည်မှန်းချက်တွေမပြည့်မြောက်သေးဘူးလို့အပြက်ဝေဖန်လိုက်ပါတယ်။ Israel ဝန်ကြီးချုပ်နတန်ယာဟုကတော့ Hamas တပ်ဖွဲ့အများစုဖြစ်တဲ့၃ပုံ၂ပုံကိုခြေမုံဖျက်ဆီးခဲ့ပြီးတော့အောင်ပွဲကိုအပီးတိုင်ဆက်ပြီးတော့တိုက်သွားမယ်လို့မနေ့ကတော့ကပဲကြုံဝခဲ့ပါတယ်ရှင်
အီရန်နိုင်ငံအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာဒီဆေးရည်တက်မှမှုတွေဖြစ်နေချိန်မှာလေကြောင်းရန်ကာကွယ်ရေးစနစ်ကိုလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့အီရန်နိုင်ငံကပြောကြားလိုက်ပါတယ်အီရန်တွေကပြစ်မှတ်တွေကိုတိုက်ခိုက်လာရင်ကြားဖြတ်ဖြက်စီးနိုင်အောင်နဲ့ရန်သူပြစ်မှတ်တွေကိုထိမှန်အောင်ဒီဇိုင်းထွင်လုပ်ထားတဲ့အဝေးထိန် drone ယာဉ်တွေနဲ့လေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခဲ့တယ်လို့ပြောပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းခူဇက်စတန်နဲ့အဘာဒန်မြို့ကနေပြီးတော့အရှေ့တောင်ပိုင်းပါကစ္စတန်နဲ့အာဖဂန်နစ္စတန်နယ်စပ်တွေနဲ့ထိစပ်နေတဲ့ဘလူချစ်စတန်နဲ့စစ်တမ်မြို့အထိကိုလေကြောင်းရန်ကာကွယ်ရေးစစ်ရေးလေ့ကျင့်မှုကိုကြာသာပတ်နေ့နဲ့ဒီကနေ့တောက်ကြနေ2ရက်ပြုလုပ်ခဲ့တာဖြစ်ပါတယ်။အီရန်လေတပ်ရေတပ်အဖြစ်အစ္စလမ်တော်လှန်ရေးတံပြန်အထူးတပ်အာဂါသဆိုင်ရာတပ်နဲ့ဒီရေတပ်နဲ့ပါဝင်စစ်ရေးလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့အီရန်အစိုးရပိုင်း Press TV ကသတင်းထုတ်ပြန်ပါတယ်။အီရန်နိုင်ငံတွေကခွဲထွက်ရေးလိုလားတဲ့စစ်သွေးကြွတွေပုံအောင်နေတယ်လို့ဆိုတဲ့နေရာတွေအပေါ်ပါကစ္စတန်နိုင်ငံကကြာသာပတ်နေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပါကစ္စတန်ထဲမှာရှိတဲ့စစ်သွေးကြွအဖွဲ့တစ်ခုရဲ့အခြေစိုက်စခန်းကိုအီရန်ဘက်ကတိုက်ခိုက်ခဲ့တာကိုပါကစ္စတန်တို့ကလက်တုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။မိုင်900ကျော်နဲ့နမိတ်ချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံသားမှအခုလိုပြန်လည်တိုက်ခိုက်မှုဟာအခုနှစ်ပိုင်းတွေအတွင်းမှာစိုးရိမ်စရာကောင်းတဲ့ဖြစ်ရပ်လို့ကြွန့်ကျင်သူတွေကသုံးသပ်နေကြပါတယ်
။ပါကစ္စတန်နဲ့အီရန်တို့အပြန်အလှန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်မှာတော့ပါကစ္စတန်အရက်ဖက်နဲ့စစ်ဘက်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အီရန်နဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးဆိုင်ရာသုံးသပ်ချက်တွေဒီကနေ့ဇန်နဝါရီလ19ရက်နေ့မှာလှုပ်သွားမယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောလိုက်ပါတယ်။ပါကစ္စတန်အီရန်နှစ်ဖက်ဒီနေဘက်ဒီမှာခိုးလုံနေတဲ့အကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်တဲ့ဆိုပြီးတော့နှစ်ဖက်ကဒရုန်းတွေဒုံးကျည်ရေးနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးတဲ့နောက်မှာတော့ပါကစ္စတန်ယာယီဝန်ကြီးချုပ်ဦးဆောင်ပြီးတော့ဒီလုံခြုံရေးဆိုင်ရာကိုပြန်လည်သုံးသပ်မှုပြုလုပ်သွားမယ်ဆိုတာကိုပြန်ကြားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါရယ်ပါကစ္စတန်ဝန်ကြီးချုပ်အန်ဝါ ਈ ကလာကိုရိုင်တဘာပတိလုံမဲ့အမျိုးသားလုံခြုံရေးကော်မတီစည်းဝေးကိုကြီးရည်လေးစစ်ဦးစီးချုပ်တွေတက်ရောက်มาဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးကပြောပါရယ်။အစ္စရေးနဲ့ဟာမတ်တို့ကြားမှာစစ်ပွဲတွေဖြစ်နေချိန်မှာအခုလိုမျိုးပါကစ္စတန်နဲ့အီရန်အိမ်နီးချင်းနှစ်နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်တဲ့တိုက်ခိုက်မှုတွေဖြစ်လာတာကြောင့်အရှေ့လေပိုင်းပို့ပြီးတော့မတိမငြိမ်ဖြစ်လာမှာကိုအမေရိကန်နဲ့တရုတ်အပါအဝင်ကမ္ဘာနိုင်ငံတွေကစိုးရင်ပြီးတော့ဖိအားပေးနေကြတဲ့အချိန်မှာဒီအစည်းအဝေးဖြစ်လာတာဖြစ်ပါရယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဇန်နဝါရီလ19ရက်တောက်ချနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာအကျဉ်းချခံရတဲ့သတင်းသမား43ယောက်ရှိနေပြီးတော့တရုတ်နိုင်ငံပြည်ရင်ကမ္ဘာမှာသတင်းသမားအများဆုံးဖမ်းဆီးခံထားရတဲ့နိုင်ငံဖြစ်တယ်လို့နယူးယောက်မြို့အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။2023ခုနှစ်အတွင်းထောက်ချခံထားရတဲ့သတင်းသမားကမ္ဘာမှာစံချိန်တင်အောင်များတယ်လို့ CPJ ကကြာတာပြည်နေတုန်းကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ 2023 the top 5 jailers of journalists were China, Myanmar, Belarus,Russia and Vietnam. Those have been among the worst jailers of journalists worldwide for several years.
2023ခုနှစ်အတွင်းတရုတ်မြန်မာ Belarus Russia နဲ့ Vietnam နိုင်ငံတွေမှာသတင်းသမားတွေအများဆုံးဖမ်းဆီးခံထားရတယ်လို့ CPJ အဖွဲ့ရဲ့အမှုဆောင်အရာရှိ Jody Ginsburg ကပြောကြားသွားတာဖြစ်ပါတယ်အာနာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အစိုးရတွေဟာဥပဒေတွေကိုအလွဲသုံးစားလုပ်ပြီးတော့သတင်းလွတ်လပ်ခွင့်ကိုဆက်လက်ဖိနှိပ်နေတယ်လို့သူကပြောပါရယ်။ကမ္ဘာတဝန်းမှာဖမ်းဆီးထောင်ချခံထားရတဲ့သတင်းသမား320ရှိနေပြီးတရုတ်နိုင်ငံမှာ44ယောက်မြန်မာနိုင်ငံမှာဒုတိယအများဆုံးအဖြစ်43ယောက်နဲ့ဘယ်လာရုစ်နိုင်ငံမှာ28ယောက်အချင်းချခံထားရတဲ့အကြောင်း CPJ အဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာဖော်ပြထားပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေအပေါ်ဖိနှိပ်မှုတွေပိုပြီးတော့ဆိုးဝါးလာတယ်လို့ပြောပါရယ်။သတင်းဌာနတွေကိုပိတ်ပင်တာသတင်းသမားတွေပြည်တွင်းမှာရက်တီလုတ်ကိုင်းလို့မရတော့တဲ့အခြေအနေဖြစ်အောင်လုပ်တာသတင်းမှားတွေဖြန့်ဝေတယ်သွေးထိုးလှုပ်ဆော်တယ်ဆိုပြီးတော့ဖမ်းဆီးအကျဉ်းချနေတာတွေကိုအစီရင်ခံစာထဲမှာထောက်ပြထားပါတယ်ပြီးခဲ့တဲ့မေလအတွင်းကမြန်မာနိုင်ငံအနောက်တောင်နောက်ပိုင်းဒီမိုခါမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာကိုသတင်းရယူခဲ့တဲ့သတင်းတောက်ဆိုင်းစော်တိုက်ကိုစစ်တပ်ကဖမ်းဆီးပြီးထောင်တန်းအနှစ်20ချမှတ်ခဲ့တာကိုလည်းအစီရင်ခံစာမှာရေးသားထားပါတယ်။အာနာသိမ့်ပြီးနောက်ပိုင်းသတင်းမသားတယောက်ကိုထောင်တန်းနှစ်ရှိအကြာဆုံးပြစ်ဒဏ်ချမှတ်ခဲ့တာလို့ CPJ ရဲ့အစီရင်ခံစာမှာဖော်ပြပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းပင်ငါခရိုင်ထဲကနေရာနှစ်ခုမှာလီသီယမ်သတ္ထုတန်ချိန်14သန်းနဲ့8သိန်းလောက်တွေ့ရှိခဲ့တယ်လို့ထိုင်းဆိုရလက်ထောက်ပြောခွင့်ရ Record Antoine Suikili က The Nation ရုပ်သံအစီအစဉ်ကိုပြောလိုက်ပါတယ်။လီသီယမ်သတ္ထုကို လျှက်စစ်ကားတွေမှာအဓိကသုံးတဲ့ဘက်ထရီဖြစ်တဲ့အသုံးပြုသလိုတခြားစမတ်ဖုန်းတွေ electronic ပစ္စည်းတွေအတွက်လည်းအသုံးပြုတာဖြစ်ပါတယ်အခုရှာဖွေတွေ့တဲ့ထဲကဘလောက်ထိသုံးနိုင်မလဲဆိုတာကိုစမ်းစစ်နေပါတယ်လို့ထိုင်းဆိုရဒုတိယပြောခွင့်ရကပြောပါတယ်ဆွစ်ဇာလန်နိုင်ငံဒါဗတ်စ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာထိုင်းနိုင်ငံမှာလျှက်စစ်ကားထုတ်လုပ်တဲ့လုပ်ငန်းတွေပို့ပြီးတော့မှယင်းနှိမ့်မြုံနှံမှုဆက်မှုလုပ်ငန်းရှင်တွေကိုတွေ့ဆုံဆွေးနွေးခဲ့ပြီးတော့နိုင်ငံသွင်းလီသီယမ်တက်ထူတွေရှာဖွေတွေ့တဲ့အတွက်လျှက်စစ်ကားဘက်ထရီတွေထုတ်လုပ်ရေးတခြားနိုင်ငံကိုအားကိုးစရာမလိုဘဲနဲ့ထိုင်းနိုင်ငံအနေနဲ့ကိုယ်ပိုင်ပို့ပြီးတော့ထုတ်လုပ်နိုင်မယ်ဆိုတာကိုမျှော်လင့်တဲ့အကြောင်းထိုင်းဆိုရလက်ထောက်ပြောခွင့်ရကပြောပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံမှာဒီရေအောက်နျူကလ িয়ার လက်နက်စနစ်တစ်ခုကိုစမ်းသပ်မှုလုပ်ခဲ့ပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်တို့ပူးတွဲစစ်ရေးလေ့ကျင့်ခဲ့တဲ့အားကိုဆန္ဒပြတဲ့အနေနဲ့စမ်းသပ်မှုလုပ်ခဲ့တာလို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံအရှေ့ဘက်ကမ်းလွန်ရေပြင်မှာ Hail 523စနစ်ကိုစမ်းသပ်ခဲ့တယ်လို့သတင်းမှပြောပေမဲ့ဘယ်နေ့ကပဲလုတ်ခဲ့တယ်ဆိုရယ်အတိအကျကိုတော့ဖော်ပြခြင်းမရှိပါဘူးနျူကလ িয়ার လက်နက်တပ်ဆင်နိုင်တဲ့ရေအောက် drone တွေကိုမြောက်ကိုရီးယားက Hail 523လို့နာမည်ပေးထားတာပါအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေရေဒက်တွေရဲ့စီးရေးအရရန်လိုတဲ့လှုပ်ရှားဆောင်ရွက်မှုတွေကိုကာကွယ်တားဆီးနိုင်မှုအတွက်ရေအောက်နျူကလ িয়ার တံပြန်စနစ်ရဲ့တုံ့ပြန်နိုင်မှုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရရဲ့ထုတ်ပြန်ချက်ကို KCNA သတင်းမှဖော်ပြပါရရှင်
မြောက်တလန်ဒိတ်စာချုပ်အဖွဲ့နေတိုးရဲ့ဆယ်စုနှစ်တွေအတွင်းမှာအကြီးမားဆုံးစီးရေးလေ့ကျင့်မှုတွေစတင်တော့မယ်လို့ထိပ်တန်းအရာရှိတွေကကြာသပတေးနေ့ကပြောလိုက်ပါတယ်နေတိုးမဟာမိတ်အဖွဲ့တွေအနေနဲ့ရုရှားနယ်စပ်ထိသူတို့ရဲ့နယ်မြေတွေကိုကာကွယ်နိုင်တယ်ဆိုတာကိုပြသဖို့ရည်ရွယ်ပြုလုပ်တဲ့အဲ့ဒီစီးရေးလေ့ကျင့်မှုကတော့လနဲ့ချီပြီးတော့ကြာမြင့်မှာဖြစ်ပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်နေပါတယ်ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအရက်သားပြည်သူတေဆုံးတာရှိတယ်လို့ဖုန်ကြီးကျောင်းနဲ့လူနေအိမ်တွေပါထိခိုက်ပျက်စီးမှုတွေရှိနေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေနဲ့ KIA ပူးပေါင်းတပ်တို့ကြားနှစ်ရက်ကြာဖြစ်ပွားနေတဲ့မိုးမိတ်တိုက်ပွဲစစ်ပွဲအခြေအနေအကြောင်းနောက်ဆုံးရသတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။မိုးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေဟာဒီလ18ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားနေပြီးဒီကနေ့မှလည်းဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။နှစ်ရက်ကြာတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကအပြင်းထန်တိုက်ခတ်နေကြောင်းမိုးမိတ်ဒေသခံတို့က VOA ကိုခုလိုပြောပါတယ
်။ဖြစ်နေလို့ကအခုလည်းဖြစ်နေလို့ကမကောင်းပါဘူးဖြစ်တယ်ဗျ။ဟောအခုတမနာကျွန်တော်အဲ့ဒါလည်းပြင်းနေတယ်။စကားမနေမှာပြင်းနေကြတယ်။ဘယင်ဘုံနေနဲ့လည်းဆင်းနေတယ်။တမနာဖြစ်တော့ဗျ။နေ့ရက်လည်းမနေ့ဘိုးရည်လောက်ကလည်းညနေ3နာရီလောက်ထိတယ်။အနည်းဆုံးတော့၄၆ချိန်ကောက်ဗျ။နေ့ကပို့ပြီးတော့ပြင်းနေတယ်ဗျ။ဒါမျိုးဒါပေမဲ့ဒီနေ့ကနေနဲ့ပုံကျတော့ဒီနေ့ကတော်တော်လေးညားတယ်ဗျ
။မနေ့တုန်းကတော့ရဲစခန်းကအလံပြူထောင်ပြီးလက်နဲ့ချခဲ့ကြောင်းနဲ့ဗျူဟာကုန်းမှာတိုက်ပွဲပြင်းထန်နေကြကြောင်းဒေတာတွင်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ရတထိခိုက်မှုအခြေအနေကိုမေးမြန်းရမှာတော့ဘုတ်ခုကျင်းတဲ့ကမထွက်နိုင်တာကြောင့်တေချာမသိရသေးကြောင်းနဲ့မြို့ကန်တွေအတော်များများကတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြကြောင်းဆက်ပြောပါတယ်။အဲ့
တော့ပြီးတော့မသိရသေးဘူးကျွန်တော်တို့ကပုံကျင်းနေမှာပဲနေနေရမလို့ကြာ။တစ်မျိုးလုံးကြီးကလည်းရှောင်နေကြဗျ
။တခြားဒေသခံတအူးကတော့ဘုံကြီးကျောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့အရသာတေဆုံတာတွေလည်းရှိကြောင်းပြောပါတယ်
။ဘုံကြီးကျောင်းကရှိတယ်လို့ဘုံကြီးကျောင်းပါတယ်အတားရော်ရော်နည်းနည်းပါပါချီတယ်။ဒီမှာလည်းဒီကဟာတော့တုံးလုံးလုံးဖြီးထားတာအဲ့ဒါမင်းကဟာရဲတော့ဒီဒုမလည်းမရှိတော့လည်းမကြည့်ရဘူးကျွန်တော်တို့ရော်ရဲဖြီးခဲ့ဟာတွေရောဖြီးတယ်အိမ်နေမိလုံးနဲ့ဟာလုံးမြို့ထဲဟာတွေရောအခုလုံးလုံးဆယ်ရောရော်ရဲကိုဖျက်ပြကြပွဲကြနေပဲလို့ပြောတယ်မနေ့က7နိုင်9နိုင်အချိန်မှာမနေ့ညလည်းဒီပိတ်ပြမှာလက်နက်ကြီးဖြီးတာပြီးတော့ဒီလေးရောဒီတဲ့အတီးဒီဖက်တဲ့အတက်အဝေးနေလမ်းထူတော့ဘူးအဲ့လို
မနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်လက်ခုတ်တန်းရက်မှာလူတအူးသေဆုံးပြီးခလေးချောက်ရောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလဲမိုးမိတ်မြို့ကန်တွေကပြောပါတယ်မိုးမိတ်မြို့နယ်မှာစစ်ကောင်စီနဲ့ KIA KPDF ပူးပေါင်းတပ်တွေအကြတိုက်ပွဲဖြစ်ပွားနေတာ၁၀ရက်ခန့်ရှိနေပါပြီ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်တပ်ရဲ့အခြေအနေအရမိုးမိတ်တိုက်ပွဲအခြေအနေကိုသေချာမသိရသေးကြောင်းနဲ့လက်ရှိဒေသတွင်းတိုက်ပွဲအခြေအနေတွေကိုအခုလိုဆက်ပြောပါတယ်
ဒါကအခြေအနေတော့မရဘူးခင်ဗျမိုးမိတ်ကတော့ဒါဖက်ကန်ဘက်ကတိုက်ပွဲကတော့ခါတိုင်းလိုပေါ့ဆက်တိုက်ပွဲကြီးဖြစ်တယ်ဒါမဲ့ဟိုသခန်းတင်းတာတွေကတော့အခုတစ်ခါကတော့မကြားရသေးပါဘူးအဲဒီနေ့ကတော့နေဆောင်တဲ့လာပြီးမှဖြစ်တယ်လို့ပြောတယ်ဒီနေ့လေကျုံလာတာလည်းဘယ်လိုလဲမသိဘူးတကဒါမဲ့အသက်ဖြစ်ရှိပါတယ် မန်စီနီနဲ့တကတော့မန်ဝင်းကြီးရဲ့နောက်တောင်ပဲကျမှာပါခန်းတခုခမရ424လားမသိဘူးနော်အဲခုတင်းတယ်ဆိုတဲ့တရင်ထွက်ပါတယ်ဒါမဲ့ဟိုမေးပြီးတရင်ကြီးကြည့်ချပြီးပြီးဆုံးဆုံးကတော့မရသေးဘူးဒါမဲ့ခန်းတင်းတယ်ဆိုတာတော့ကြားရပါတယ်
ကွက်ခိုင်မြို့နယ်နမ်းဖက်ခါဘက်မှာလဲတိုက်ပွဲဆက်ဖြစ်ပွားနေကြောင်းနဲ့မြေပြင်အဆက်အသွယ်တော့မရသေးကြောင်းပြောပါတယ်ကချင်သတင်းမီဒီယာတချို့မှာတော့ရွှေကူမြို့နယ်မှာလဲ KIA နဲ့ PDF ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့တပ်စခန်းအပါအဝင်စစ်စေးရေးဂိတ်နဲ့ရဲစခန်းနေရာ၄နေရာလောက်ကိုတပြိုင်တည်းတိုက်ခတ်ခဲ့ကြောင်းသတင်းဖော်ပြကြပါတယ်ပုံမှုကြီးနော်ဘူးကတော့အောက်ခြေကသတင်းပေးပို့တာမရှိသေးကြောင်းပြောပါတယ်ဒီအပိုင်းတွေအတွင်းမှာတော့ရှမ်းမြောက်ဒေသနဲ့ကချင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်အကြားမှာတော့ဒီလ17ရက်နေ့ကယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူပြီးတဲ့နောက်မှာရှမ်းပြည်နယ်တွင်တိုက်ပွဲတွေငြိမ်သက်နေခဲ့ပေမဲ့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေစေရှိနေပါတယ်စစ်ကောင်စီကတော့လက်ရှိရှမ်းနယ်ကချင်ဒေသတွင်တိုက်ပွဲတွေကိုသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ရှမ်းပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တပည့်ရင်မြို့နယ်တွေကစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုတွေရဲ့နောက်ဆက်တဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။စစ်တပ်ကနေနေမြင့်ရှင်းလင်းမှုတွေလုပ်နေတဲ့တပည့်ရင်မြို့နယ်တွေမှာအရက်သားပြည်သူ3ဦးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးစုစုပေါင်း4ဦးရရက်ဆက်ဆက်အသက်ဖြတ်ခံရပြီးတော့ဖမ်းဆီးခံထားရတဲ့သူတွေရှိနေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ကျေးရွာ6ရွာထပ်မင်းကထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးတော့အရက်သားတွေတပ်ဖြတ်ခံရတဲ့အတွက်တော်တော်လေးကိုစိုးရိမ်ထိတ်လန့်ကြပါတယ်တပည့်ရင်မြို့နယ်ထဲမှာအရက်သားတွေတက်ဖြတ်ခံရတဲ့စစ်တပ်နယ်မြေရှင်းလင်းနေတဲ့အခြေအနေတွေကိုကိုခေမောင်စုံမင်းပြောပြပေးပါမယ
်ရေဦးမြို့ကနေထွက်လာတဲ့စစ်တပ်ဟာတပည့်ရင်မြို့နယ်ထဲမှာနယ်မြေရှင်းလင်းနေတာဒီကနေ့ဇန်နဝါရီလ19ရက်နေ့ဆိုရင်၄ရက်ရှိနေပြီဖြစ်ပါတယ်ဇန်နဝါရီလ18ရက်နေ့ကတော့တပည့်ရင်မြို့နယ်6မိုင်ကွာဝေးတဲ့မြို့အရှိဘက်ချမ်းကလက်ရက်ကုန်းကျေးရွာမှာအထိုင်ချတက်ဆွဲခဲ့ပါတယ်အဲ့ဒီနောက်မိုင်ဝက်လောက်သာဝေးတဲ့မဲအိုးရွာကအရသာ၃ဦးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်၂ဦးကိုမဲအိုးရွာကနေလက်ရက်ကုံကျေးရွာထဲကိုဖမ်းဆီးခေါ်ဆောင်သွားပြီးရရက်ဆက်ဆက်တပ်ဖြတ်သွားတယ်လို့ဒေသခံ၂ဦးကအခုလိုပြောပါတယ
်မြို့သား၃ဦးပေါ့နော်အပြင်ပေါ်တီတွေ့တာမိချိုကံတစ်ခုပေါ့မဲအိုးရွာသားမှာရက်ကွက်တစ်ခုတည်းရပြီဒီဖမ်းဆီးထားတဲ့ပြည်သူတွေရှေ့မှာကိုယာယီတာပေါ့ရအဲဒီမှာရိုက်ပြီးခေါ်လာပေါ့ရွာတွေကလက်ရက်ကုံရွာဒီလက်ရက်ကုံရွာတော့တော့အဲ့လိုတယောက်ကိုမိချိုထားကိုမြို့သမီးလောင်းတလောင်းကိုကျန်တာတွေကတော့ကောင်းဖြတ်ချီဖြတ်နဲ့တစားတွေကိုဖြစ်နေရပေါ့ပေါ်ရီရတာရွာသားတွေလူ၄၅60ရှိမှပဲသူတို့ကိုအဲဒါကျိုးတုံရိုက်နဲ့ပြီးဒူထောက်ခံပြီးတော့အဲလိုရွှေခေါ်သွားပေါ့လက်ရကုံရွာကခေါ်သွားပေါ့ရွာသားတွေကိုတော့ရွာထဲမှာပဲငေါတို့ထိုင်နေဆိုပြီးတော့ပြစ်ထားခဲ့တယ
်တပ်ဖြတ်ခံရသူတွေဟာအသက်40ကနေ60ဆွဲအရွယ်ရှိအမျိုးသား3ဦးနဲ့အသက်30ကျော်အရွယ်ရှိတဲ့အမျိုးသမီး2ဦးတို့ဖြစ်ပါတယ်တပ်ဖြတ်ခံရသူတွေရဲ့ခြေလက်နဲ့ဥကောင်းတွေကိုလက်ရကုံကျေးရွာရဲ့နေရာ၃ခုမှာတွေ့ရှိခဲ့ရပြီးအမျိုးသမီးကိုတော့နေအိမ်ထဲမှာမီးရှို့တပ်ဖြတ်ထားတယ်လို့ပြောပါတယ်။တပ်ဖြတ်ခံရသူတွေစီမှာဆက်သွယ်ရေးစကားပြောဆက်တွေတွေ့ရှိတဲ့အတွက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေလို့ဆွဆွဲကစစ်တပ်ဘက်ကတပ်ဖြတ်ခဲ့တာလို့ဒေသခံတွေကပြောပြီးအဲ့ဒီစကားပြောဆက်တွေဟာတယ်လီဖုန်းလိုင်းမမိလို့အသုံးပြုရတဲ့အရက်ဖက်သုံးစကားပြောဆက်တွေသာဖြစ်တယ်လို့ဆိုပါတယ်။မနေ့အစောပိုင်းမြူတွေကြပြီးမြင်ကွင်းမသေးခွဲချိန်မှာစစ်တပ်ကရုတ်တရက်မဲအိုးကျေးရွာတဲကိုဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးတပ်ဖြတ်ခံရသူ၄ဦးအပြင်အရသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။အဲ့ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေအခုချိန်ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။ဒီလိုတပ်ဖြတ်ဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်ဒေသခံ9000နီးပါးဟာဘေးလွတ်ရာတိမ်းရှောင်နေရပြီးအခုလိုရရက်ဆက်ဆက်တပ်ဖြတ်ခံရတဲ့အတွက်ဒေသခံတွေဟာစိုးရိမ်နေတာကြောင့်နေရမပြန်နိုင်ဖြစ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကပြောပြပါတယ်
။မဲဦးလက်ကုံကြီးရွာတို့တဝိုက်ကားကြီးတွေတိမ်းရှောင်နေရသေးရဟုတ်။လူကြီးကတော့9000ကျော်လောက်ရှိနေရဟုတ်။ကြောက်တာပေါ့ဗျာဒီလူမျိုးကြီးရရက်ဆက်ဆက်လုတော့ဆိုတော့ချိန်မထားတော့ကြောက်သွားလို့ပြီးတော့ဘာမှမဆိုင်တဲ့ပြည်သူတွေလည်းတက်အဲ့တော့နေရပြန်ဝေးရတော့ဆုတ်ကြတာပေါ့နော်။ပြန်လဲလာတော့လောက်သွားမှာလား၊ဘယ်မျိုးဖြစ်လာမှာဆိုတော့အဲ့လိုမျိုးတော့ဒီလူကတော့အရင်ဆိုရင်နေကြရတာပြေးကြတာပေါ့ဟုတ
်။လက်ရကုံကျေးရွာကိုပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ16ရက်နေ့ကလည်းစစ်တပ်ကဝေဟင်းကားကိုမြေပြင်ကပါဝင်ရောက်စီးနှင်းပစ်ခတ်ခဲ့တဲ့အတွေ့စာတင်ကြောင်းထဲမှာစာတင်ကြားနေတဲ့ကလေးငယ်6ဦးအပါအဝင်12ဦးသေဆုံးခဲ့ပါသေးတယ်။အဲ့ဒီလိုပစ်ခတ်မှုဟာအကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့အတွေ့ ဝင်ရောက်စီးနင်းခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးဒေသခံကြေးဝါသားတွေကတော့ပြစ်ခတ်တဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေမရှိဘဲအရတားတွေနဲ့ကလေးငယ်တွေသာရှိတယ်လို့ပြောပါတယ်ခင်ဗျာ
တပည့်ရင်းမြို့နယ်တွေကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းမှာအရတားပြည်သူတွေတပ်ဖြတ်ခံနေရတဲ့အခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားဘက်ကစစ်ဘေးရှောင်တွေရဲ့နေထိုင်ရည်တည်ရေးအခက်ကြုံနေရတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်စစ်ရေးပြည်ပခါတွေပြင်းထန်နေတဲ့ကရင်နီပြည်လို့ခေါ်တဲ့ကယားပြည်နယ်တွေကတိမ့်နေချီတဲ့ဒေသခံပြည်သူတွေဟာတနယ်တကြီးတွေမှာစစ်ဘေးတင်းရှောင်ရင်းနဲ့ဘဝရည်တည်ရေးအတွက်နှီးမျိုးစုံနဲ့ရှင်သန်ရည်တည်နေကြရပါတယ်ငွေကြေးအရင်ဒီအနေနဲ့ရှိတဲ့လူတွေကတော့ဈေးဆိုင်လေးတွေဖွင့်ကြတယ်လို့တချို့ကလည်းရရနေစားလုပ်ကိုလုပ်ကိုင်ပြီးတော့ရက်တည်နေကြရပါတယ်။ကယားပြည်နယ်ကရင်နီဒေသကအစ်ဘေးရှောင်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်
။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ရဲ့မြို့တော်လွိုက်ကော်ဒေသတချို့ကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ချပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ပြီးတော့လေရင်နဲ့ပါဗုံးကျဲတိုက်ခိုက်နေပါတယ်။ဒီလိုတိုက်ခိုက်မှုတန်းကြောင့်မျိုးကိုစွန့်ခွာပြီးရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပီးဒုက္ခတွေက3000ထက်မနည်းရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ကစစ်ရှောက်ကူညီသူတို့က VOA ကိုပြောပါတယ်စစ်ပီးဒုက္ခတွေအရေးအထွတ်တနည်းတခြားများလာနေပြီးအရင်ကလိုအလူရှင်တွေမရှိသလောက်ရှားပါးလာနေတယ်လို့စာဝင်နေရေးကလည်းကြက်တဲလာပါတယ်စာဝင်နေရေးဖြည့်ရှင်ဖို့အတွက်စစ်ပီးဒုက္ခတွေဟာသူတို့ရောက်နေတဲ့အရက်ဒေသမှာကြုံရနေစားအလုပ်လုပ်ကြရတာရှိတယ်လို့ကုန်စုံဆိုင်တွေဒေသအစားအသောက်ဆိုင်တွေစတဲ့အသေးစားလုပ်ငန်းတွေလည်းလုပ်ကိုင်ကြပါတယ်။စီဆိုင်မြို့နယ်ကိုခိုးလုံလာတဲ့ဒီမော့ဆိုမြို့နယ်ဒေါ်ရောက်ခူရွာကန်တအူးကတော့ငွေကြီးကြီးအဆင်ပြေတဲ့သူတွေကကိုယ်ပိုင်ကုန်စုံဆိုင်တွေလိုဖွင့်လှစ်နိုင်ပေမဲ့ငွေကြီးကျက်တဲ့တဲ့သူတွေအထက်ကတော့နေစားအလုပ်လိုက်လုပ်ပြီးစားဝတ်နေရေးအခြေအနေကိုဖြည့်ရှင်းနေရတယ်လို့ပြောပါတယ်
။အစ်ပြေတဲ့လူတွေဆက်ကြတော့ဒီဒီဆက်လျောက်လာသူအရင်ရှိတဲ့လူတွေဆိုဒီကွန်ဆိုဆိုင်တို့ပြဆက်လုပ်နေကြတယ်မဲ့ဒီမပြည့်တဲ့လူတွေဆက်တော့ဒီမြေစာပဲလိုက်ပြီးလောက်ဆောင်နေတာအဲ့ဒီဖွဲယုံမှာတော့ပြောင်းဖွဲယုံမှာပဲတွားပြီးတော့အိတ်ထားတာတော့အဲ့ဒါကိုပဲလုပ်နေကြတယ်အိတ်ပြာပုလဲဒီမပြည့်ဘူးအိတ်ပြာရရတော့မှဘာပြလောက်ဆောင်ရမှမပြည့်လို့အဲ့ဒါဒီမှာပဲအလုပ်ရှိနေရပဲလာပြီးနေနေပြီး
စီဆိုင်ဘက်ကိုရောက်လာတဲ့စစ်ပီးဒုက္ခတွေတွေဟာပြောင်းမှုအယောင်းဝယ်လုပ်တဲ့ပွဲယုံကုန်စုံဆိုင်အထည်ဆိုင်ဒေသအစားအစာဆိုင်စတဲ့အသေးစားလုပ်ငန်းတွေကိုလုပ်ကိုင်တာတွေ့ရတယ်လို့စီဆိုင်မှာစစ်ရှောက်ကူညီနေသူတူကဗီဒီယိုကိုပြောပါတယ
်ဒီမှာလုပ်နေတဲ့လူကတော့အရင်ကြီးတယ်မျိုးမဟုတ်ပွဲစားဆိုတော့ပွဲယုံတော့မတည်တည်လေးတွေလုပ်ကြတော့ရှိတယ်နောက်ကကုန်စုံဆိုင်လေးရှိတယ်ဆော့ပောက်ဆိုင်လေးရှိတယ်အဓိကဘယ်လိုရှိနေဖြစ်လဲဆိုတော့တစ်ခေါက်တို့ကျွန်တော်လည်းနေကြည့်တော့ပါခင်ဗျာရေချီဆိုဒီတိုင်းထိုင်စားလို့မရှိဘူးလေထိုင်စားရင်ကုန်မမှာပေါ့တဲ့အရင်နဲ့လူလည်းကြုံဘူးကြီးတဲ့အဲဒီဒီခေတ်ရောက်ရင်ရရလုံးလေးပေါ့ဟိုဖြီးတဲ့ရင်းနှီးလေးလည်းစားပြီးတော့လုံရအောင်ဆိုပြီးတော့အဲ့လိုတည်ပြီးတော့လုံကြတာပဲတောင်ကြီးမှာလည်းရှိတယ်ဒီဆိုင်ကမှာလည်းရှိတာပဲခရီးဆက်တော့ပုံကနေလုံတာလည်းရှိတာပဲဒီအများဆုံးကတော့ခုနပေါ့ကြုံရကြပါလုံကြတာပေါ့လေ
ပြီးခဲ့တဲ့2022ခုနှစ်ဇန်နဝါရီလလောက်ကတည်းကလွိုက်ကော်မြို့အစွန်တဝိုက်မှာစစ်ကောင်စီတပ်နဲ့ကင်းဒီတပ်ပေါင်းစုတွေအကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ဒေသခံတွေမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်စီဆိုင်မြို့ဘက်ကိုထွက်ပြေးခဲ့ရတဲ့သူတွေဟာဒေသအခြေအနေနည်းနည်းပြန်ပြီးတော့တည်ငြိမ်စပြုလာတဲ့အခါတချို့ကနေရက်ပြန်ကြတယ်လို့စီဆိုင်မှာပဲဆက်ပြီးတော့ခုံလုံနေကြတဲ့သူတွေလည်းရှိပါတယ်အဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့တုန်းကတချော့ပြန်တိလေးလုံးစစ်စင်ရေးမြို့သိမ်းတိုက်ပွဲတွေစတင်ပြီးတော့ရက်ဆက်ဆိုးသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတဲ့အပြင်စစ်ကောင်စီဘက်ကလက်နက်ကြီးတွေလေယာဉ်တွေနဲ့ဗုံးကျဲတိုက်ခိုက်တာကြောင့်လွိုက်ကော်မြို့ကန်တွေရောလွိုက်ကော်မြို့မှာခိုးလုံနေကြတဲ့ဖရူဆိုနဲ့ဒီမော့ဆိုကစစ်ရှောင်းတွေပါမနေရဲကြတော့ဘဲစီဆိုင်မြို့အပြင်တခြားဒေသတွေမှာထွက်ပြေးတိမ်းရှောင်နေကြပါတယ်စစ်ပြေဒုက္ခတွေဟာသူတို့နှိစက်ရာဆွေမျိုးအိမ်တွေမှာနေကြတာရှိသလိုတချို့ကအိမ်ငှားနေတာတချို့ကစာတင်ကျောင်းဖုန်ကြီးကျောင်းတွေမှာပြန့်ကျဲနေထိုင်နေကြရပြီးကုံစင်းတို့မြင့်တက်လာတဲ့အပေါ်မှာစားဝတ်နေရေးအတွက်နှီးမျိုးစုံနဲ့ဖြည့်ရှင်ရုပ်ကန်နေကြပါရဲ့ရှင
်။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်ရေးအဖွဲ့ကဇန်နဝါရီလ18ရက်နေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ3နှစ်ကြာလာတဲ့အချိန်မှာသတင်းလွတ်လပ်ခွင့်အခြေအနေတွေဘယ်လိုရှိနေပါသလဲဆိုတာကိုရန်ကုန်ကနေစူးစီးတင်ပြထားတာကိုမက်မြတ်ဒဇင်အောင်ပြောပြပေးပါမယ်။
2023ခုနှစ်တွင်သတင်းသမားအများဆုံးဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးမြန်မာကဒုတိယအများဆုံးဖြစ်တယ်လို့ CPJ ရဲ့အမှုဆောင်အရာရှိ Jody Ginsberg ကပြောပါတယ်။
In 2023 the top 5 jailers of journalists were China, Myanmar, Belarus, Russia and Vietnam.
2023ခုနှစ်အတွင်းသတင်းထောက်တွေကိုအများဆုံးဖမ်းဆီးခဲ့တဲ့၅နိုင်ငံဟာတရုတ်မြန်မာဘယ်လာရုစ်ရုရှားနဲ့ဗီယက်နမ်တို့ဖြစ်ပါတယ်ဒီနိုင်ငံတွေဟာကမ္ဘာမှာနှစ်အတော်ကြာကြာသတင်းသမားတွေအများဆုံးဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတွေဖြစ်ပါတယ်ဒါဟာအာဏာရှင်အစိုးရတွေအနေနဲ့သတင်းသမားတွေရဲ့အသံတွေတိတ်သွားအောင်ဥပဒေကိုအလွဲသုံးစားလုပ်နေတဲ့ဆိုတာကိုပြသလိုက်ကြလဲဖြစ်ပါတယ
်ကမ္ဘာတစ်ဝှမ်းမှာပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့သတင်းသမား320ဖမ်းဆီးခံထားရပြီးဒီထဲမှာတရုတ်နိုင်ငံက44ယောက်မြန်မာက43ယောက်ရှိပြီးတော့သူတို့နောက်မှာဘယ်လာရုစ်နိုင်ငံက28ယောက်နဲ့တတိယအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနဲ့ဘယ်လာရုစ်နိုင်ငံတွေမှာ2020ခုနှစ်ကနေစတင်ပြီးသတင်းသမားတွေကိုတိတိတတ်တာဖိနှိပ်လာခဲ့တယ်လို့လည်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ဟာအတော်ကလေးစူးစူးဝါးဝါကျဆင်းနေတယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတိုးစောလက်ကအခုလိုပြောပါတယ
်အခုအချိန်ကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးဝါးဆုံးအချိန်ပဲကြာအဲ့မှာမမြင်ရတဲ့စီးစီးတယ်မတော်လာနဲ့ကြော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမယ်ဆိုပြီးပိုချင်းချောက်တဲ့သတင်းသမားကိုသတင်းမလုတ်ရဲအောင်ချင်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါတယ်သတင်းသမားတွေကိုဟိုအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေလိုမျိုးဖြစ်ဖြစ်ချမကြီးပြည်ပေးနိုင်တဲ့ဥပဒေနဲ့သတင်းမီဒီယာဥပဒေနဲ့မဆွဲဘဲနဲ့ခုလိုမျိုးလုပ်နေတာတော့သူတို့ပြန်တော့သတင်းသမားတွေကိုသတင်းမလိုက်ရအောင်သတင်းမရေးရအောင်စွန့်အောင်သာအောင်သမင်တကာလုပ်တယ်လို့ပဲယူဆပါရစေ။အထင်ဆိုရသည်ညသောအဖြစ်တော့ကြီးကြီးလူလူတွေရောတိုင်းရင်းသားတွေရောသူတို့အကြွမ်းညင်တော့အကြောက်တရားနဲ့ဒီဟာကိုမလုပ်ဖို့ကြီးကြီးကျယ်ကျယ်အပြစ်ပေးတတ်တယ်ဟုတ်။Press Freedom Index ကိုစီမံနေတော့ကျွန်တော်တို့ကအခုကနိုင်ငံတရားနဲ့80မှာ153နေရာကိုရောက်နေတယ်2020လောကကျွန်တော်တို့139ပြန်တိုင်းနဲ့တော့မြင့်ပြီးတယ်တိုင်းက140အဲ့တော့အဲ့ဒါတွေကိုကြည့်မှဆိုရင်တော့ဟိုလောလောဆယ်မြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးဝါးဆုံးအခြေအနေရောက်နေတယ်လို့ပြောပြရတယ်ခင်ဗျ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကစလို့ဖိနှိပ်မှုတွေအတော်ကလေးတိုးလာတာမို့သတင်းသမားတွေရက်တီနိုင်ဖို့တော်တော်လေးခက်ခဲလာနေတာမှသတင်းဌာနတွေနဲ့သတင်းသမားအများစုကိုစစ်ကောင်စီဘက်ကပြစ်မှတ်ထားဖမ်းဆီးတာခံနေရတယ်လို့အမိမဖော်လို့တဲ့သတင်းသမားတူကအခုလိုဝေဖန်ပြောဆိုပါတယ
်သတင်းသမားဖမ်းခံရတဲ့ရေအတွက်က50 60တစ်ခါလေ90နာကတ်သွားတာ3နှစ်ဆက်တက်လောက်ရှိနေပြီဆိုတော့ဒီကြားထဲမှာလူငယ်ချမ်းသာကွင်းတို့ဘာလို့မှလွတ်တယ်ဆိုတော့ကတယောက်နှစ်ယောက်သုံးယောက်ဒါပေမဲ့ကြံဖမ်းတဲ့ဟာကလေလားတိုင်းတော့မဟုတ်ပေမဲ့တနည်းလုံးမှကြည့်လိုက်ရင်အနည်းဆုံး5ယောက်9ယောက်ဟိုတစ်ခါလေ10ယောက်လောက်ရှိတာပေါ့နော်ဒီတရင်းသမားကျင်းတောင်းလေးမှာတရင်းတောင်းရေအတွက်က30 40ကိုတော့မရောက်တော့ဘူးဒီ50အထက်မှာ50 60လောက်မှရှိနေတာ3နှစ်ရှိနေပြီဆိုတော့စင်ရင်းထဲမှာကိန်းငဏရဒါဟိုပေါ်လွင်နေတာပေါ့ဟိုတရုတ်နိုင်ငံကတော့ဟိုလူကြီးရေရောအချိုးစားရောတရင်းသမားရေတော့ဒီနိုင်ငံရဲ့အယွေစားလူကြီးရေရောဆိုတော့သူကထိတ်ဆုံးမှရှိတယ်ဒါပေမဲ့မြန်မာနိုင်ငံလူနိုင်ငံတရင်းသမားရှိလာထောင်ငဏလောက်ရှိတဲ့နိုင်ငံမှာအခုလို50 60လောက်ထောင်နေရောက်နေဆိုရင်ဟာတော့ပုံပြီးတော့ဟိုဆိုးရွားတဲ့သဘောလို့ကျွန်တော်တော့မြင်ပါ
ပြည်ရဲ့နှစ်မေလာရုံးကလည်းဓပုံသတင်းတောက်ကိုဆိုင်စော်ထိုက်ကိုရခိုင်ပြည်နယ်စိုက်ကလုံးမုံတိုင်းမူခါနောက်ဆက်တွဲသတင်းများဖော်ပြမှုနဲ့စစ်ကောင်စီကထောင်ဒဏ်အနှစ်20ချမှတ်ခဲ့ပြီးတော့ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းတောက်တဦးကိုနှစ်အရှည်ကြာဆုံးထောင်ဒဏ်ချမှတ်တာဖြစ်တယ်လို့ CPJ ကထောက်ပြထားပါဗျ။အဲ့ဒီနောက်ပိုင်းမှာလည်း Delta သတင်းဌာနနဲ့ရခိုင်သတင်းဌာနတစ်ခုဖြစ်တဲ့ Development Media Group DMG သတင်းဌာနတို့ကသတင်းသမားတွေကိုတရင်ရေးသားလို့ဆိုပြီးတော့စစ်ကောင်စီကစစ်တိုက်ဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ10ရက်တုန်းကစုရမှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒီဝီကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားနှစ်ခုနဲ့စစ်ခုံရုံးကထောင်ဒဏ်တစ်သက်တစ်ကျွန်းချခဲ့ပါတယ်။ပြင်သစ်အခြေစိုက်နေစည်းမချားသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွှန်းကိန်းအရဆိုရင်စစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကြာဆင်းနေပြီးကမ္ဘာတစ်လွှားနိုင်ငံပေါင်း180အနက်သတင်းလွတ်လပ်ခွင့်အဆင့်183နေရာမှာရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းဟာအနေအကျင်းမတဲ့လုပ်ငန်းဖြစ်လာနေပြီးဖမ်းဆီးထောင်ချတာနဲ့နှင်းပတ်နှိပ်စက်တပ်ဖြတ်ခံရတဲ့အထိကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာတရုတ်နိုင်ငံပြီးရင်သတင်းသမားတွေဒုတိယအများဆုံးဖမ်းဆီးထောင်ချခံထားရတဲ့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမားအရေအတွေ့အယောက်90ကျော်ရှိနေပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံအတွင်းမှာသတင်းသမားတွေရင်ဆိုင်နေရတဲ့ခက်ခဲမှုစိန်ခေါ်မှုအခက်အခဲတွေကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ် January 19ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တုတဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဗုဒ္ဓသာသနာပြန်ပွားရေးကြိုးပမ်းနေသူဒေါက်တာသင်္ကာသီရိဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်လူတွေရဲ့နှိမ့်ဆက်တူဝါရှင်တန်နေထိုင်မှုတွေမှာမေတ္တာတရားပွားများပြီးတော့သတိနဲ့စင်ကြင်ထိမ့်သိမ့်နေထိုင်နိုင်အောင်သင်ကြားပြသပေးတဲ့ဗုဒ္ဓရဲ့တရားတော်တွေကိုမြန်မာနဲ့ကမ္ဘာတဝန်းမှာပြန့်နှံ့စေချင်ပါတယ်လို့နိုင်ငံရခြားအထိသာသနာပြန်ပွားနိုင်ရေးကြိုးပမ်းနေတဲ့သီလရှင်ဒေါက်တာသင်္ကာသီရိကမိန့်ပါတယ်။သိမကြသေးခင်တုန်းကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်ဖြစ်နေကြွရောက်ခဲ့တဲ့ဒေါက်တာသင်္ကာကီရိကိုမက်ခိန်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှူဇာနာစင်ပါရှင်။
There's a path we must choose sometime. Gotta stand up and fight sometime. ဆရာလေးဒေါက်တာသင်္ကာသီရိတပည့်တော်ရဲ့ VOA Studio ထိလာပြီးတော့အခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ဥတင်ပါတယ်ခင်ဗျာ
ဆရာလေးကလည်းကျေးဇူးတင်ပါတယ်ဆရာလေးဒီမှာလာပြီးတော့ဆရာလေးရဲ့ knowledge တွေအတွေ့အကြုံတွေကိုပြောဆိုခွင့်ဖြေချခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ
်တယ်ပါဗျာဆရာလေးကအခုအမေရိကန်ပြည်တော်စုမှလာပြီးတော့ဟိုသာသနာပြုတယ်လို့သိရပါတယ်ဆိုတော့ဆရာလေးဒီကိုလာရတဲ့ခရီးစဉ်ပေါ့နော်ဘယ်နေရာတွေကိုသွားပြီးတော့ဘယ်လိုနေရာတွေမှာဘယ်လိုသာသနာပြုအလုပ်တွေကိုလုပ်နေလဲဆိုတာကိုတပည့်တော်အရင်ဆုံးပြောပြပေးပါဗျာ
ဟုတ်ကဲ့ပါဆရာလေးကိုအိန္ဒိယနာကဆရာလေးရဲ့တက္ကမတယောက်ကဆရာလေးကိုစပွန်ဆာပေးပြီးတော့နှစ်နှစ်တစ်ခါအဲ့ဒါလို့ခေါ်ပါတယ်ခေါ်ပြီးတော့ဆန်လေးဒီတခါလာ၄ချိန်မြောက်ဖြစ်ပါပြီအဲသူကကျွန်တော်ဆန်လေးကို sketch ကြိုးလေးချဲဆွဲပေးတယ်ဟိုတက်ကတူတဲ့အန်နာဘတ်တက်ကတူလန်ဆင်တက်ကတူအဲ့လိုမျိုးတို့ဘာသာရေးနဲ့ဆိုင်တဲ့အတင်းဖွဲ့ပေါ့အဲ့ဒီမှာဆန်လေးကိုဘုဒ္ဓဘာသာနဲ့ပတ်သက်၍၎င်းတို့နေ့စဉ်ဘဝတွေဖြတ်တန်းခဲ့တဲ့ stress တွေဘယ်လိုဖြေဖြောင်းမလဲဆိုတဲ့ mindfulness ကို focus လုပ်တဲ့နည်းလေးတွေပေါ့being loving kindness ကိုဘယ်လိုနေ့စဉ်ဘဝမှာ apply လုပ်မလဲပေါ့အဲ့လိုလေးတွေကိုဆယ်လေး sharing လုပ်ဖို့ရလာတာဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာဆိုဆရာလေးဆောဆောပြောတာဒါဆရာလေးဒီကိုလာတာစတုဒ္ဒအကျင့်မြောက
်ဟုတ်ကဲ့ပါ
ကျမဆရာဆိုတော့ပြီးခဲ့တဲ့အခေါက်တည်တုန်းကလည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက္ကသိုလ်တချို့မှလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေ
ဆို
တော့သာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလည်ပါတယ်
ဟုတ်တယ်လက်တွေ့ဘဝသူတို့နေ့စဉ်ဘဝတွေမှာဖြတ်တန်းနေရတဲ့ဟိုပေါ့နော် struggle life လေးတွေမှာဟိုသူတို့ loving kindness နဲ့ဖြစ်လာတဲ့stress တွေဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုတို့ဆရာလေးက highlight လုပ်ပြီးတော့ပြောပါတယ်။တချို့တက္ကသိုလ်တွေကျတော့ကျောင်းသားလေးတွေကတက္ကသိုလ်ကျောင်းသားလေးတွေကျောင်းသူတွေမီးတဲ့တို့ရဲ့ theory လေးတွေလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ်
။အဲ့ဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလို့နားလည်ပါတယ်။နောက်တရားကျင့်ကြံတဲ့ကိစ္စတွေ
ဟုတ်ဟုတ်နေ့စဉ်ဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်ဟိုသာဘောတို့ရဲ့မိခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲမပို့နိုင်ဘူးပေါ့နော်အဲဒါဆိုတာဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကိုအော်တဆင်ပွိုင်းမပြောဘဲနဲ့ဒေါသမေတ္တာစပို့မယ်ဆိုရင်ကိုအရာအက်မိုင်းယာဖြစ်တဲ့လူကနေစပြီးပို့လိုက်ပါအဲ့ဒီကနေတဆင်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနေလို့တဖြည်းဖြည်းနဲ့ချမ်းသာပါစေကျမ်းမာပါစေဘေးရန်ကင်းပါစေအဲ့ဒီလိုနဲ့တဖြည်းဖြည်းတွိုင်းနဲ့အိမ်ရောက်သွားမယ်ရွာလေးမြို့လေးနဲ့ဒီကဘာတီရောက်သွားမယ်ဆိုတဲ့အနည်းလေးတွေပြောပြပါတယ်ဟုတ်ကဲ့
ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
ဆရာလေးဟိုသွားနေတာကတော့အမေရိကန်ကိုလာနေတာတော့2015 2019 2023ကော၄ခါရှိပါပြီဟုတ်ကဲ့
အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးသွားပြစ်ပါသလားနောက်ဆရာလေးကိုယ်တိုင်ကဟိုနိုင်ငံခြားမှာပဲဟိုပညာသင်ထားရဲဆိုတာလည်းသိရတော့လေအဲ့ဒါလည်းပြောပြပါဦး
ဟုတ်ကဲ့ဆရာလေး2008ကနေ2015ထိရောက်တော့ Indian Punjabi တက္ကသိုလ်ပတိယလာပေါ့ပန်ချပီနဲ့ပန်ချပီတက္ကသိုလ်ပတိယလာမြို့မှာအဲ့မှာ2008-2015အထိ Master ဘွဲ့နဲ့ PhD ဘွဲ့ကိုယူခဲ့ပါတယ်ဟုတ်ရောက်ခဲ့မှုတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောင်ဟိုပေါ့နော်လင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါတယ်ဟုတ်ကဲ့ဒီမှာဖျားဆိုဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဟိုဘာတွေသာသနာပြုလုပ်ငန်းတွေလုပ်နေတာရှိပါတယ်လေဖျား
အာဟုတ်ကဲ့ခုလက်ရှိမှာတော့ဆရာလေးကကျွမ်းလာဗုဒ္ဓတက္ကသိုလ်မှာဆရာလေးပမောက္ခဖြစ်နေ BA တန်းနဲ့ MA တန်းရေကိုစာရေးပို့ချနေပါတယ်ဗုဒ္ဓစာပေတွေပြီးရင်နေပေါ်နိုင်ငံမှာ PhD လုပ်နေတဲ့တချို့ကျောင်းသားလေးတို့လည်း supervisor လုပ်ပေးနေပါတယ်ဟုတ်ကဲ့ပါ
ဆိုတော့ဆရာလေးကဒါဘယ်လိုပဲပြောပြောမြန်မာနိုင်ငံကနေပြီးတော့မှဒီနိုင်ငံဟိုဒီအမေရိကန်လိုပြီးတာအမေရိကန်ပြည်အောင်စုလိုနိုင်ငံတကြီးတစ်ခုကိုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီတပည့်တော်လိုမြန်မာပြည်ကဒီဆရာလေးတို့လိုလူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာဆိုတော့ဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကိုယ့်အတွက်အရေးကြီးတယ်လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့ဖြစ်တယ်ဆိုတာလေပြောပြပါဗျာ
ဟုတ်ကဲ့ပါဆရာလေးရဲ့ focus ကကျွန်တော်ဆရာလေးရဲ့အော်ပေါ်တော့ science တကြောင်းကြောင်းပဲဖြစ်ဖြစ်ဆယ်လေးရဲ့အကြံပေးဟိုလမ်းကြောပေါ်မှာပဲဖြစ်သူတို့စိတ်ထဲကိုနှိဝမ်းသွားပြီးတော့ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူတို့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနီးလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူတို့ဘဝလေးတွေငြိမ်းချမ်းသွားတယ်ဆိုဆယ်လေးချိန်ပ်ပါတယ
်ဆိုတော့ဆယ်လေးအခုသာသနာပြုနေတဲ့စစောကပြောရတာမေတ္တာတရားပွားများတာတို့နောက်လူရဲ့စိတ်ကိုဟို
control
ထိန်းချုပ်ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝကျင်နေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုလိုနိုင်ငံမျိုးမှာဆိုလူတွေကဖြည်းစည်းမှုတွေသိညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေကလည်းများကြတယ်ဆိုတဲ့အခါကျတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်သန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့လမ်းစဉ်တွေပဲပေါ့နော်ဘလို့များအကြံပေးပြီးတော့ပြောပြနိုင်လဲဆရာလေး
ဆရာလေးကကျတော့ဟောမြတ်တာပုံနည်းရလည်းလွယ်ပါတယ်တတော်လေးအလုံးချမ်းသာကြပါလေချမ်းသာချမ်းသာဖို့တော့ကိုယ့်ရဲ့အတိုင်းအဖြစ်ဆုံးအမေနဲ့ဖေပေါ့နော်အမေချမ်းသာပါစေမေချမ်းသာပါစေမိရန်ခင်ပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝန်ခံနည်းမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့လိုမျိုးစိတ်ကို stretch ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လေ control လုပ်ပြီးတော့တနည်းကို5မိနစ်လောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုရင်နေချင် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလေကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့ဆွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လေကြော်ဖြတ်လို့ရပါတယ်လို့
ဟုတ်ကဲ့ဟုတ်ဆိုတော့ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆရာလေးကကျတော့ပညာရေးလိုင်းကိုစိတ်ဝင်စားတယ်ဆိုတော့ဟိုဒီကိုတက်တဲ့ရရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မို့ကျောင်းသားလေးတွေ၅ယောက်ပဲဖြစ်ပါစေ၁၀ယောက်ပဲဖြစ်ပါစေပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝနေစဉ်ဖြတ်သန်းမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးလိုချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေတဲ့ဒါနိုင်ငံရဲ့ခြားမှာလာရဲဆိုတော့ကိုမိခင်ဘာသာစကားလည်းပြောရတော့တာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အထောက်အမူလေးတွေလည်းပြန်ပြီးတော့မျှဝေပြောပြပါဗျာ
ဆရာလေးကငငယ်တည်းကဟို16နှစ်တုန်းကဒီကရှင်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းတမိတ်ထုံးမှာနိုင်ငံသားတွေလာတယ်အခက်ကလေအဲ့ဆိုတော့ဆယ်လေးကလိုက်ပြီးတော့ရှင်းပြရင်းနဲ့ broken ပေါ့နော်အရန် crisis ဖြစ်ခဲ့တာပါအဲ့လိုနီးနေပဲသူတို့ဆီကနေတင်ယူလိုက်ကိုကပေးလိုက်အဲ့လိုနီးနေတခုဖြစ်ခဲ့တယ်ပြီးတော့ဟိုဗုဒ္ဓစာပေပြီးတော့ဟိုဘာလို့လိုက်ဆိုင်လိုက်ဆိုင်နေဆယ်လေးတဖြည်းဖြည်းနဲ့ I don't know myself တဖြည်းဖြည်းနဲ့အဲ့လိုမျိုးဖြစ်လာခဲ့တယ်လို့ပဲပြောပြရစေကျေးဇူးရှိကြတဲ့ဆရာသမားရဲ့ညွှန်ပြချက်တွေဆက်လို့အများကြီးခံယူပေးရပါတယ်ဟုတ်ကဲ့
ဒီလိုနိုင်ငံရဲ့ခြားတိလာဖို့မှာရောဆရာလေးအခက်ခဲကြုံခဲ့ရတာရောရှိပါလားခင်ဗျာ
ဟုတ်ဟုတ်ကဲ့ဒီလိုပါပဲအခုလည်းလင်လည်းမကုတ်အကျွေးဖြတ်ခဲ့တာပါအထင်မကြီးပါနဲ့
ကဲပါခင
်ဗျာကြံကြံပေးမှာ
ဆိုတော့ဒီလိုကိုအခုဆရာလေးပြောလို့ဆိုတာလေလက်မှတ်တော့အကျွေးနဲ့လာပြီးတော့လာရတဲ့အခက်ခဲတွေရှိတယ်ဆိုတော့ဒီလိုခက်ခဲကြားရတာဒီသာသနာပြုဖို့ကဆရာလေးအတွက်ဘယ်လောက်များအရေးကြီးပါလဲခင
်ဗျာအရေးကြီးတဲ့ပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ်တယ်လန့်လည်းနည်းနည်းရှိရကြမို့သွား
ပြီးရမယ်အခွင့်အရေးလည်းရှိတဲ့အခါကျတော့ဆယ်လေးတွားရတာကိုလည်းဂျင်းနဲ့နှစ်သိမ့်ဖြစ်တယ်တွားလို့ရလာတယ်သူတို့ဘက်ကရက်ဆက်ကိုလည်းဆယ်လေး appreciate ဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဆယ်လေးဒီဟာကိုတွားရှင်နေပေါ့နော်နောက်လည်းအခွင့်အရေးရှင်တွားပါဦးမယ်ပေါ့အဲ့လိုမျိုးလေးနဲ့ပဲဆယ်လေးဟိုသူတို့ရဲ့ target ကိုလည်းရောက်စေချင်တယ်လေသူတို့ရဲ့ဘဝလေးကိုငြိမ်းချမ်းစေချင်တယ်ဟို meditation လေးဖြစ်ပြီးတော့mindfulness လေးတွေရသွားတာကိုလည်းဖြစ်စေချင်တယ်အဲ့ဒီနည်းနဲ့ပဲဆယ်လေးဂျင်းနဲ့တာပါကိုယ့်အတွက်ကကျတော့ဟိုပေးလိုက်ရတယ်ပီတိကိုသဘောကျတယ်နိဆယ်လေးတို့ငယ်ငယ်တုန်းကဆိုတာတွေကဟိုအိမ်မထဲမှာတော့မခဲရဘူးအကြောင်းတရားတွေကိုအရှိရှိအပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါတွေအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တည်ပြန်ကောင်းသွားစေခြင်းနဲ့ဆန္ဒရရှိတာပါဟုတ်ကဲ့ပါ
ဆရာလေးတပည့်တော်တို့ရဲ့ view ဒါ studio ရုံးတဲ့ ठी ကိုလာပြီးတော့အချိန်ပေးပြီးတော့အခုလိုဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါရယ်ခင်ဗျာ
။ဟုတ်ကဲ့ဆရာလေးကလည်းအားလုံးကိုမေတ္တာပို့ပါရယ် POE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါရယ်။ POE Wine Order တို့နဲ့အထူးတကားကဘာကြီးအားလုံးနဲ့ကျမ်းမာချမ်းသာငြိမ်းချမ်းပြည့်တာတရားရည်နဲ့တတိတရားရည်နဲ့ဖြတ်သန်းနိုင်ကြပါစေလို့လိုရာပန်းနိုင်ကြပါစေလို့ဆုတောင်းအပ်ပါသည်
အမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်ကြွားရောက်နေတဲ့ဒေါက်တာသင်္ကာသီရီကိုတွေ့ဆုံမေးမြန်းပြီးတော့မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့ပင်လယ်ကမ်းရိုးတန်းရေတိုက်စားတာကိုကာကွယ်နိုင်မှုတန်နာကြောက်တန်းတူဖန်တီးထားတာနောက်ပြီးတော့ပြည်ထောင်ခံနေရတဲ့ဆေးကြောက်သုံးဆွဲတဲ့သူတွေကိုသမ္မတကပြန်လွတ်ပေးလိုက်ပေမဲ့ဒီထက်ပိုပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေကြတာရွှေဖြုံသည့်အထွတ်တိုးအောင်ဘလို့စိုက်ပျိုးကြပါသလဲဆိုတာတွေကိုစူးစီးပြီးတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်
ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်ချောင်းရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေအခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတပံတွေမဆောက်ဘဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေတုံးလာပါတယ်။ကမာကောင်လေးတွေခူနာဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တနာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာဟာအဲ့ဒီထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုးအောင်နေထိုင်တာကြောင့်တဏ္ဍာကြောက်တန်းရှားပါနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
်။ Traditionally eroding shorelines you place hard structures. ဘုရော
ကန်ဆက်တလျှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလို့ရှိပါတယ်။အခုတော့အဲ့ဒီနီလန်းတွေမတုံးတော့ဘဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတဏ္ဍာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်။
ရင်းနှီးတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်သန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနက်တဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရင်းနှီးတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်သန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းညှိပင်ရှည်တွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါတွေရှင်သန်ကြီးပြင်းရာဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်။ဒီပင်တွေဟာကမ်းရိုးကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အရှိန်ကိုအပြော့စေသလိုအပင်တွေကြားရဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောင်ကျန်းမြေပို့ထူလာစေပါတယ
်။ Yes, so the more eelgrass sits in the bay.
ရင်းနှီးပင်တွေရေအောင်မှာရှိနေသမျှကေယိုတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးသားဖြစ်ပါလေ။ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါလေ။ဒီရင်းနှီးပင်တွေဟာငါးရင်းငှက်တွေရဲ့အစာလေးဖြစ်ပါလေ။
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတဏ္ဍာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချဲ့လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီဇန်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှှရှားသူတွေကထောက်ပြကြပါတယ် ဈေးကြောင့်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်းစားချင့်ချိန်နှံစွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်းစားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုတည်လာကြတာပါ။တခြားပြည်နယ်တွေကိုဈေးကြောင့်ရောင်းဝယ်ဖန်ပြသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့ကိုလာလာကိုဘန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကဆေးကြောင့်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတစ်ယောက်ကချင်းကတ်တိုက်တွန်းရာကနေဒီဆေးကြောင့်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့ဆေးကြောင့်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖမ်းဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖမ်းဆီးတာကိုခံပြီးနောက်သူ့ပေါ်ဖမ်းရမ်းထုတ်ထားတာကိုသိလိုက်တာပါအဲ့နောက်ဆေးကြောင့်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျမတို့တော်တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်ထဲ10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ9နှစ်လောက်နေခဲ့ရတာပါခုခါမှာတော့စီးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကျုံမရဖြစ်မိမှာပါ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆစ်စီယွန်ရေးကာလကလေးကပြောထားတဲ့အတိုင်းစေးကြောက်သုံးဆွဲတာကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေကိုလွတ်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်အဲ့ဒီသူတွေဟာစေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတရက်ပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲစေကြောင့်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူး
Person that sells the marijuana
စေကြောင့်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူနိုင်ရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါပေမဲ့ခုကသမရရဲ့အမိန်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုးစားပါတယ်အခုလိုလွတ်ပေးလိုက်တာဟာကနေဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာကဘာအိုတင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာခိုင်နှုန်းလောက်အတွဲရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရေးအခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြာစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ
် And there's a male and a female
ဘန်းမှာလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတယ်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ်
နှစ်ပေါင်း150တန်တန်းရှိပြီဖြစ်တဲ့ Libis Sitobu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေပြုံသီးတန်ချိန်300,000လောက်ထွက်ပါတယ
် Last 3 years I've been raising
လုံခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေပြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ်
ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ဒါဆိုလေအမေရိကန်တခွင်အစည်းအဝေးကိုကိုအောင်ကအစည်းအဝေးတင်ဆက်ပေးခဲ့တာကိုရှုစားနာဆင်ပေးခဲ့ရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြန်မာကလေးငယ်တိုင်းအတွက်ရွေလျားပညာသင်ကြားရေးဤပညာအပိုင်းနှစ်ကိုတင်ဆက်ပေးထားပါဗျ။မြန်မာကလေးငယ်တိုင်းအထူးသဖြင့်အများဤသူအတန်းပညာကိုသင်ယူခွင့်မရတဲ့သူတွေနောက်ပြီးတော့အင်တာနက်ရဖို့ခက်ခဲတဲ့ဝေးလံခေါင်ဖျားတဲ့ဒေသကကလေးငယ်တွေအင်တာနက်သုံးစရာမလိုဘဲနဲ့ digital ဤပညာကိုသုံးနိုင်အောင်ပြုလုပ်ထားတဲ့ My Me Box မှာပါဝင်တဲ့ပစ္စည်းတွေအသုံးပြုနိုင်တဲ့ဤတွေကိုတီထွင်ထားတဲ့ကိုတင်မမောင်အေးက VOA ကိုရှင်းပြပါဗါဒေါခင်မျိုးသက်ကတင်ပြပေးမှာပါရှင်
အင်တာနက်ရဖို့ခက်ခဲတာကြောင့်
lì là tên yu vô, mà lùi bè phì nè lè, lù ngè lì rì trò tì trần thà rè, mà mì tì tà lì mà. À dì gà bì xì tàu miù bè bà rè lù, tì trần tù ù tè mà mò yì gà phì bà rè.
Hard drive and in it, don't like it. You see, Dima, my Raspberry by name, hard drive for tell like it. You know, General Dima, who see a router, mini router, line, General, chain like all. Look at the router, Lia, that they deliver that little mini router, even let's also have a machine. But the Kalia Wi Fi top video. Wi Fi top video, Kaja to a little dollars or internet go or chase the arm, low vene. D router, Lia, Twilight Wi Fi go, General John, John Dariga. Lia, you change me.
ตัวอาร์เอชเอ็มอาร์ตัวโฟนนี่เนี่ยตัวแท็บเล็ตนี่เนี่ยใช้ไปแล้วเลล่าตัวนี้จ้ะเราเนาะดาวเราเนาะทางเซชั่นเราเนี่ยจ้ะเราสาบไปแล้วต้องเลยจ้ะคุณเอาไปเนาะตัวเลยเราลบเพี้ยนเลยอ่ะคุณเราเนี่ยมีอยู่เฉยมีอยู่อินเทอร์เน็ตกูต้องเนี่ยเข้ามาอ่ะแค่แค่เรื่องใช่ไหมมาเด้อล่ะดีราสเบอร์รี่ไปเนาะมันมีเบาเสียมาเท่าไรตัวอ่ะเพราะตอนนี้ดีซอฟต์แวร์เนี่ยอะไรจ้ะเราว่าอะไรก็โอเพนซอร์สต้องมาล่
ဲ့သူက open source ဒီ computer အတွက်ကိုပဲတမင်တကာရေးထားတဲ့ operating system ဖြစ်တဲ့အတွက်သူကတော်တော်လက်ရှိရပေါ်ပေါ်ရှိရပြီးလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ဒီ web server တို့ပြီးလို့ရှိရင်ဒီ database ဆိုဆိုရင် apache တို့ mysql တို့ဆိုတဲ့ဟာကဘာလို့မဆိုအလကားသုံးခွင့်ပေးထားတဲ့ software တွေပေါ့နော်အခုလိုမျိုး company ကြီးတွေကနေပြီးတော့ထုတ်ထားတဲ့ software တွေမဟုတ်တဲ့အတွက်ကျွန်တော်တို့ကလာစင်ကြီးလဲပေးစရာမလိုဘူးပြီးလို့ရှိရင် virus တွေပါလေကြိုက်မှလည်းမစိုးရင်ရဘူးပေါ့နော်ပြီးရင်ဒီပေါ်မှာတင်ထားတဲ့ software တွေကလည်း open source တွေပေါ့နော် libreoffice တို့channel open source တွေဖြစ်တဲ့အတွက်ကျွန်တော်တို့ចောင်းသူចောင်းသားတွေကကျွန်တော်တို့ခုလိုမျိုးចောင်းပြပါဟိုဘယ်လိုပြောမလဲတင်ကြားပို့ချပေးနေတဲ့ဟိုဒီအရက်ဖက် local ဖွဲ့စည်းတွေအတွက်ကငွေကြေးပိုင်းအများကြီးပူစရာတော့မလိုဘူးပေါ့နော
်အခုဥတည်မောင်ရေရှင်းပြသွားတဲ့ဟိုပစ္စည်းပေါ့နော်အဲ့ဒါနဲ့ mini box ထဲမှာထည့်သုံးမယ်ဆိုတော့ mini box ကိုတုံးတာလေးပြောပြပေးပ
ါဟုတ်ကဲ့ဆရာမခုနကပြသွားတဲ့ပစ္စည်းလေးတွေကိုကျွန်တော်တို့ကဤပညာသုံးပြီးတော့ပေါ့နော်ပြန်ပြီးတော့ချိတ်ဆက်မှုတော့လုပ်ရတာပေါ့ခုန Raspberry Pi ကတော့ဟိုတကဘာလုံးမှာသူ့ကိုဒီတိုင်းပဲသုံးကြတယ်အဲ့တော့ကျွန်တော်တို့ Raspberry Pi ရဲ့ခုန router ရဲ့ micro SD card တွေကိုပေါင်းပြီးတော့ဒီနောက်ပိုင်းကဒီ software တွေနည်းနည်းပါးပါးပြန်ပြီးတော့ရေးရတယ်ပြန်ချိတ်ဆက်မှုတွေလုပ်ရတာပေါ့နော်ကိုယ့်အတွက်ဓာတ်တွေအကုန်လုံးချိတ်ဆက်ပြီးတော့အသုံးပြုနိုင်အောင်ပြီးလို့ရှိရင် Wi-Fi ထွက်ဖို့လည်းကျွန်တော်တို့ကလုပ်ရတာအဲ့ဒါတွေကတော့ကျွန်တော်တို့ခုနပြောသွားတဲ့ဒီသူပါလာတဲ့ Raspberry Pi operating system ကိုသုံးတယ်ပြီးလို့ရှိရင်ခုန Apache တို့ MySQL တို့ PHP တို့ဆိုတဲ့ခုန open source ဒီ web server application နဲ့ database တွေကိုကျွန်တော်တို့သုံးပြီးတော့ ဟိုဒီဒီ landing box တွေပေါ့နော် landing box တွေဖြစ်အောင်လုပ်ရတာအဲ့တော့ဒီ box တွေကခုနပြောတဲ့ hardware တွေပေါင်းပြီးတော့ခုနပြောတဲ့ software တွေနဲ့ကျွန်တော်တို့ကချိတ်ဆက်ပြီးတော့အာဟိုဘယ်လိုပြောမလဲဟိုပြုပြင်လိုက်တဲ့ပြင်ဆင်လိုက်တဲ့ခါကျတော့အခုဒါဒါဆိုလို့ရှိရင်ဒါဟိုဟာဖြစ်သွားတော့ဆင်မယ်ဒါဆိုဒါစင်နေဖြစ်သွားတဲ့ box တွေပေါ့ခုနပစ္စည်းလေးကိုကျွန်တော်တို့ဒီပြသားမှုလေးပဲကျွန်တော်တို့ဒါမြန်မာနိုင်ငံကလုပ်တဲ့ပြသားမှုလေးပဲ slidey door လေးနဲ့ပေါ့နော်ဒီမှာသူရဲ့ slidey door လေးပါတယ်အဲ့တော့အဲ့ဒါလေးကနောက်မှချိတ်တဲ့ဟာလေးပါလေနိုင်ငံလေးပါလေးမှာချိတ်ထားလို့ရတယ်စာတင်ကြောင်းတွေရောအဲ့လိုမျိုးအစီအပြေနေမှာအဲ့တော့ခုနပစ္စည်းလေးတို့ကျွန်တော်တို့ကစနစ်ကြတယ်ထည့်ပြီးတော့ပိတ်လိုက်ပြီးတော့တင်ထားလိုက်ရင်အနီးနားမှာပတ်ဝန်းကျင်မှာရှိတဲ့အကြောင်းသူအကြောင်းသားတွေပေါ့နော်အခုဒီကျွန်တော်တို့ဒီ router ဒီ mini router လေးကိုသုံးမယ်ဆိုရင်တော့သူကစာတင်ကမ်းတစ်ခန်းစာကောင်းကောင်းလောက်တယ်စာတင်ကမ်းတစ်ခန်းမှာရှိတဲ့အကြောင်းသူအကြောင်းသားတွေအကုန်လုံးချိတ်ဆက်ပြီးတော့တစ်ပြိုင်တည်းမှာလေ့လာသင်ယူလို့ရတယ်ဒီဟာကကျွန်တော်တို့က router အကြီးကြီးတွေနဲ့ကျွန်တော်တို့ချိတ်မယ်ဆိုရင်တော့ဥမာအကြောင်းသူအကြောင်းသား100 150လောက်တပြိုင်တည်းမှာချိတ်လို့ရတယ်ပြီးလို့ရှိရင်သူ့ရဲ့ wifi range ကလည်းကျေပြတ်သွားတာပေါ့စာတင်ကြောင်းအကြောင်းတိုင်းမဟုတ်ပါဘူးဟိုစာတင်ကမ်းတစ်ခန်းမဟုတ်တော့ဘဲနဲ့စာတင်ကြောင်းတစ်ကြောင်းလုံးတောင်မှကျွန်တော်တို့ဒါကိုကျေပြတ်အောင်လုပ်နေတယ်ပေါ့ဒီ mini box စလုံးထဲနေပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျွန်တော်တို့ပေါင်းဆက်ပြီးတော့ဟို mini box လေးတွေကိုလုပ်ထားပါလိမ့်စမှာ
ဟုတ်တယ်မမောင်အေးရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်မြန်မာကလေးငယ်တိုင်းအတွက်ရွေလျားပညာသင်ကြားရေးဤပညာအကြောင်းကိုမိုင်းမီအဖွဲ့တည်ထောင်သူဥတည်မောင်မောင်အေးကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတစ်လှည့်ပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသစစ်ပွဲအလွန်ဒီပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အစ္စရေးနဲ့အမေရိကန်ကြားမှသဘောထားတွေကွဲလွဲနေပါတယ်။ဂါဇာစစ်ပွဲလွန်ကာလကြာရင်ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့အစီအစဉ်ကိုသူ့အနေနဲ့ဆန့်ကျင်ကန့်ကွက်တယ်လို့အမေရိကန်ကိုအသိပေးခဲ့တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပြောကြားပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်ဘဲနဲ့အရှေ့လေပိုင်းဒေသရေရှည်လုံခြုံရေးနဲ့ဂါဇာဒေသပြန်လည်တည်ဆောက်ရေးစိန်ခေါ်မှုတွေကိုဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရမက်သျူးမင်လာကကြားသာရေးဒီရုံကပြောကြားသွားခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့လက်တွေ့ဆောင်ရွက်မှုတွေရှိမှသာဂါဇာဒေသပြန်လည်တည်ဆောက်ရေးနဲ့ပါလက်စတိုင်းကိုဦးဆောင်တဲ့အစိုးရဂါဇာမှာအုပ်ချုပ်နိုင်ရေးမှာပါဝင်ကူညီမယ်လို့ဒေသရင်းအာရဗ်နိုင်ငံတွေကအမေရိကန်နိုင်ငံသားဝန်ကြီးအက်ဒနီဘလင်ကင်ကိုကတိပြုထားကြတယ်လို့နိုင်ငံသားဌာနပြောခွင့်ရကပြောကြားခဲ့ပါတယ်။ဂါဇာတောင်ပိုင်းကိုဒီထိုးစစ်ဆင်တိုက်ခိုက်မှုတွေအစ္စရေးကိုဆက်လုပ်နေချိန်မှာပဲအစ္စရေးနိုင်ငံရေးနဲ့ဒီစစ်ပိုင်းခေါင်းဆောင်ကြားမှာအပြစ်ခတ်ရဆဲရေးနဲ့ပတ်သက်လို့သဘောထားကွဲမှုတွေဖြစ်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကဟာမတ်စ်နဲ့ပြစ်ခတ်ရေးကိုတင်းခံလာနေချိန်မှာဝန်ကြီးဒုတိယဝန်ကြီးချုပ်ကတော့ဒီဂါဇာမှာတစားကံတွေပြန်လွတ်ပေးရတဲ့အတွက်ပိုးချာရှိတဲ့ပြစ်ခတ်ရဲဆဲမှုလိုအပ်နေပြီလို့ထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းကမ်းရိုးတဲ့ဒေသတွေမှာစီးရဲတင်းမာနေချိန်မှာလေကြောင်းရန်ကာကွယ်ရေးစီးရဲလေ့ကျင့်မှုတွေကိုလုပ်ခဲ့တယ်လို့အီရန်နိုင်ငံကပြောကြားပါတယ်။အီရန်နိုင်ငံကပြင်ပတ်တွေကိုတိုက်ခိုက်လာရင်ကြားဖြတ်ဖြတ်စီးနိုင်အောင်နဲ့ရန်သူပြင်ပတ်တွေကိုထိမှန်အောင်လို့ဒီဇိုင်းထွင်ထားတဲ့အဝေးထိန် drone ယာဉ်တွေနဲ့လေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခဲ့တယ်လို့အီရန်ကပြောပါတယ်။မိုင်900ကျော်နဲ့နာမည်ချင်းထိစပ်နေတဲ့အိန္ဒိချင်းအီရန်နဲ့ဒီပါကစ္စတန်နိုင်ငံကြားမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုမျိုးအီရန်ဘက်ကလေ့ကျင့်မှုတွေလုပ်နေတာဖြစ်ပါတယ်။ပါကစ္စတန်နဲ့အီရန်တို့အပြန်အလှန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပါကစ္စတန်အရက်ဖက်နဲ့စစ်ပိုင်းထိပ်တိုင်းခေါင်းဆောင်တွေကတော့အီရန်နဲ့ထိပ်တိုက်ရင်ဆိုင်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးအရပြန်လည်တုံ့တက်မှုတွေကိုလှုံနေပါတယ်။မြန်မာနိုင်ငံမှာဒီအချင်းချခံရတဲ့သတင်းသမား43ယောက်ရှိပြီးတော့တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာသတင်းသမားအများဆုံးဒီထောင်ချခံထားရတဲ့နိုင်ငံဖြစ်တယ်လို့နယူးယောက်မြို့အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ Robert Bass ဖြစ်ပါတယ်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်